မြက်ကွန်ရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတိုင်ဝမ်ကလုံခြုံရေးအမှခံချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ရုရှားနိုင်ငံရဲ့ရှေ့ပြားဒေသဗလာဒီဗော့စတော့စစ်ကမ်းမြို့မှာမြက်ကွန်ရဲ့ခေါင်းဆောင်ကင်ဂျွန်နဲ့ဒီနေ့ဆက်တီးတွေ့ဆုံပြီးရုရှားသမ္မတကဒိန်းတော်တွေကိုပြောမှာအမေရိကန်နဲ့မြက်ကွန်ရဲ့တို့ကြားတဖြည်းဖြည်းချင်းယုံကြည်မှုတည်ဆောက်သွားဖို့လိုတဲ့အကြောင်းလည်းပြောဆိုကြတာပါ။အပြန်လည်ကြိုးစည်းပွားတွေကိုလေးစားမှုတွေနဲ့အောင်မြင်အောင်ဆင်ခြင်ဆောင်ရွက်နိုင်တဲ့အကြောင်းလည်းရုရှားသမ္မတကအစိုးရပိုင်းထားစတင်ထဏာကိုပြောဆိုသွားပါတယ်။ကကူရတော့အမေရိကန်ကတန်ခတ်မှုတွေတဖြည်းဖြည်းလျှော့ချပေးရတဲ့အမြန်နျူကလ িয়ার လက်နက်တွေကိုစွန့်လွှတ်သွားဖို့လိုလားနေတာပါအမေရိကန်သမ္မတဒေါ်နယ်ဆန်ကတော့ရုရှားအနေနဲ့နျူကလ িয়ার စီစဉ်တဲ့အားလုံးကိုစွန့်လွှတ်ပြီးအပြန်အလှန်အနေနဲ့ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့လိုလားနေပါတယ်တနင်္လာနေ့ပါကြောင်းမြင့်တဲ့တူးချင်းထိပ်တွေ့ဆုံမှုနဲ့နောက်ဆက်တွဲကုလသမဂ္ဂဖွဲ့ရဲ့တွေ့ဆုံမှုတွေနဲ့ညစာစာပွဲတွေရုရှားကောင်ဆောင်ကတိတ်ငြိမ်နေဆက်ဆံပြောဆိုတာမျိုးမရှိပါဘူးရုရှားကောင်ဆောင်ကတော့ဆွေးနွေးမှုတွေရင်းနှီးနှီးနဲ့အထိပ္ပယ်ပြုဝါရဲ့အကြောင်းလေးပြောဆိုခဲ့တယ်လို့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့မပြေမလည်ဖြစ်နေရတဲ့ကိုငင်းငင်းချင်းချင်းဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေကိုစွန့်နှီးနိုင်ခဲ့တဲ့အကြောင်းလေးပြောဆိုခဲ့ပါတယ်။နျူကလ িয়ার လက်နက်တွေဆွတ်လုပ်ဖို့လုံခြုံရေးအရာဘလို့ဂရိခဝင်မျိုးတွေရုရှားဘက်ကတောင်းဆိုမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပေမဲ့ရုရှားသမ္မတကတော့နိုင်ငံတကာအဆင့်ဥပဒေကြောင်းအရဥပဒေကြောင်းမျိုးဖြစ်မယ်လို့ပြောဆိုထားပါတယ်။